ကျမအောင်ဆုံးနားဆင်ရမယ့်သတင်းတော့အရောအာရှဒေတာဖွံ့ဖြိုးရေးကိုအာရုံစိုက်လှုပ်ဆောင်ရမယ့်အာရှအခြေခံအဆောက်အအုံရင်းနှီးမြှုပ်နှံမှုပန် AIIB တည်ထောင်မဲ့သဘောတူညီချက်စာချုပ်ကိုအဖွဲ့ဝင်နိုင်ငံပေါင်း50တို့ဘေကျင်းမြို့မှာလက်မှတ်ရေးထိုးလိုက်ပြီးဖြစ်ပါတယ်ဒေါ်လာဘီလီယံတရာမှတည်မဲ့ AIIB ဘဏ်မှာအာရှဒေတာတွင်နိုင်ငံတွေကရှယ်ယာအများစုရယူမှာဖြစ်တာကြောင့်လဲဒေတာတွင်နိုင်ငံတွေရဲ့အခြေခံအဆောက်အဦဖွံ့ဖြိုးရေးလုပ်ငန်းတွေမှာလည်းပိုပြီးအကျိုးအမြတ်ရရှိမယ်လို့မျှော်လင့်ကြတယ်လို့နိုင်ငံတကာစံချိန်ဆိုင်ညွှန်းနဲ့ညီဖို့ဆိုတဲ့အတွက်လည်းတိုက်တွန်းမှုတွေလည်းရှိနေပါတယ်မြန်မာနိုင်ငံအတွက်ရောဘလောက်များအကျိုးအမြတ်တွေရရှိနိုင်တယ်လဲဆိုတာကိုတော့မတိုင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါရှင်အာရှဒေသတွင်ကုန်သွယ်ရေးနဲ့လမ်းပန်းဆက်သွယ်ရေးဆိုင်ရာအခြေခံအဆောက်အအုံတွေဖွံ့ဖြိုးတိုးတက်ရေးအတွက်အဓိကအကောင့်ထည့်ဖို့ရည်ရွယ်ပြီးအာရှအခြေခံအဆောက်အအုံရင်းနှီးမြှုပ်နှံမှုဘဏ် AIIB ဘဏ်ကိုဒေါ်လာဘီလီယံတရာမှတည်ထောင်ရေးသဘောတူစာချုပ်ကိုအဖွဲ့ဝင်နိုင်ငံ50တို့တင်းနှင်းလာနေမှာဘေကျင်းမြို့တော်မှာလက်မှတ်ရေးထိုးလိုက်ပြီးဖြစ်ပါတယ် AIIB အဖွဲ့ဝင်နိုင်ငံတွေကကိုယ်စားလှယ်တွေလက်မှတ်ရေးထိုးပွဲပြီးတဲ့နောက်မှာတော့တရုတ်သမ္မတရှီကျင်းမင်ကတရုတ်ပြည်သူခမ်းမဆောင်ကြီးမှာလက်ခံတွေ့ဆုံခဲ့ပါတယ
်我非常高兴看到今天57个意向创始成员国的代表
အခုလိုကိုယ်စားလှယ်တွေတစုတစည်းနဲ့တက်ရောက်လာကြတာဟာစီစီလုံးလုံးနဲ့ပူးပေါင်းဆောင်ရွက်မှုပွင့်ပွင့်လင်းလင်းရှိမှုတို့ကိုပြသလိုက်တာဖြစ်ပါတယ်ဒီတိုင်းသာရှေ့ဆက်ပြီးအကျိုးတူပူးပေါင်းဆောင်ရွက်သွားမယ်ဆိုရင် AIIB ဘဏ်ဟာအောင်အောင်မြင်မြင်ပေါ်ပေါက်လာမယ်လို့ယုံကြည်ပါတယ
်လက်ရှိမှာတော့ဖွံ့ဖြိုးဆဲနိုင်ငံတွေကိုအနောက်အုပ်စုကြီးစိုးတဲ့ကမ္ဘာဘဏ်နဲ့အာရှဖွံ့ဖြိုးမှုဘဏ် ADB တို့ကအဓိကအကူအညီပေးနေတာဖြစ်ပါတယ်အခုတရုတ်ကရှယ်ယာအများဆုံးပိုင်ဆိုင်ပြီးဒေတာရင်းဖွံ့ဖြိုးဆဲနိုင်ငံတွေကဥဆောင်ကြမယ် AIIB ဘဏ်ကြောင့်အခြားဒေတာတွေမှာအရင်ကအခုအညီထက်ပိုပြီးရလာမယ်လို့မျှော်လင့်နေကြတာလည်းဖြစ်ပါတယ်တရုတ်တို့ကတော့အခု AIIB ဘဏ်ရဲ့ရှယ်ယာ30ရာခိုင်နှုန်းကျော်ကိုရယူမှာဖြစ်တယ်လို့တရုတ်ဘဏ်သားရေးဝန်ကြီးဌာနကတင်းနှင်းလာနေမှာပဲပြောပါတယ်ဘဏ်ရဲ့ဆုံးဖြတ်ချက်တွေကိုမဲခွဲတဲ့အခါမှာတော့85ရာခိုင်နှုန်းထောက်ခံမှုရဖို့လိုအပ်တယ်လို့လည်းဖော်ပြထားတာပါလက်ရှိအစည်းအဝေးအရတရုတ်တို့ကဘဏ်ရဲ့ရှယ်ယာ30ရာခိုင်နှုန်းကျော်ပိုင်ဆိုင်မှာဖြစ်ပြီးမဲပေးပိုင်ခွင့်ကလည်း26ရာခိုင်နှုန်းရယူမှာဖြစ်တာကြောင့်ဒါဟာတရုတ်တို့မထောက်ခံရင်ဘဏ်အနေနဲ့ဘာမှလုပ်လို့မရဘူးဆိုတဲ့ဗီတိုအာဏာမျိုးကိုရရှိမှာလည်းဖြစ်ပါတယ်။ဒါကလည်းတရုတ်နိုင်ငံရဲ့ပြည်တွင်းကုန်ထုတ်လုပ်မှုအချို့အစားအရရယူထားတာဖြစ်ပြီးနောက်ပိုင်းမှာအဖွဲ့ဝင်တစ်တီဝင်လာချိန်တရုတ်ရဲ့ရှယ်ယာပိုင်ဆိုင်မှုရောမဲပေးပိုင်ခွင့်အချို့အစားရောကျသွားမှာဖြစ်တယ်လို့တရုတ်ဒုတိယဘဏ္ဍာရေးဝန်ကြီးကတော့ခုခံပြောဆိုပါတယ်။ AIIB အဖွဲ့ဝင်နိုင်ငံတနိုင်ငံလည်းဖြစ်တဲ့ဆွစ်ဇာလန်နိုင်ငံရဲ့ကိုယ်စားလှယ်ဂျွန်ရှနေဒါအင်မန်ကတော့ AIIB ဘဏ်အနေနဲ့နိုင်ငံတကာအဆင့်အတန်းနဲ့ညီညွတ်ဖို့ကတိတ်ကိုအရေးကြီးတယ်လို့တရုတ်သမ္မတနဲ့တွေ့ဆုံစဉ်မှာအလေးထားပြီးတော့ပြောဆိုခဲ့ပါတယ်
။ Let me also highlight the great importance that Switzerland attaches
ဘဏ်စည်းမံအုပ်ချုပ်မှုပိုင်းနဲ့ပွင့်လင်းမြင်သာမှုကျင့်သုံးလိုက်နာမှုတို့မှာနိုင်ငံတကာအဆင့်အတန်းနဲ့ညီဖို့ကတိတ်ကိုအရေးကြီးပါတယ်
။အာရှပစိဖိတ်ဒေသတွင်နိုင်ငံတွေအပြင်ဥရောပနဲ့အရှေ့အလယ်ပိုင်းဒေသနိုင်ငံတွေပါတရုတ်တို့ဥဆောင်မဲ့ AIIB ဘဏ်မှာပါဝင်ဖို့လက်မှတ်ရေးထိုးပြီးဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့တော့တရုတ်တို့ဥဆောင်မဲ့ AIIB ဘဏ်မှာဒေါ်လာ264သန်းခွဲမှတည်ထည့်ဝင်ဖို့ပြည်ထောင်စုလွှတ်တော်ကအတည်ပြုပြီးလဲဖြစ်ပါတယ်။မြန်မာလမ်းပန်းဆက်သွယ်ရေးကဏ္ဍမှာအထောက်အကူကောင်းနေရလာမယ်လို့မျှော်လင့်လို့ရတဲ့အကြောင်းစီးပွားရေးပညာရှင်ဦးခင်မောင်ညိုဘောဂဗီရာကသုံးသပ်ပါတယ်
။ဒါကိုလေရှယ်ယာအများကြီးထည့်နိုင်မှာမဟုတ်ဘူး။ပြောရစိုးကွေးနဲ့ကြီးကြီးမားမားတော့ရမှာမဟုတ်ဘူး။ကိုတနိုင်ငံနဲ့အနေနဲ့ပြောရရင်တော့ကျန်တဲ့ဘဏ်ဒီမှာဖွံ့ဖြိုးပြည်နိုင်ငံတွေကကြီးစိုးတာ။အဲ့တော့ဖွံ့ဖြိုးတဲ့နိုင်ငံတွေအတန်ကူစားမပြူပေါ့။ဒီမှာတော့ဖွံ့ဖြိုးတဲ့နိုင်ငံတွေအနေနဲ့ပြောရစိုးကွေးရှိမယ်ပေါ့။ဟိုဖွံ့ဖြိုးပြည်နိုင်ငံဖွံ့ဖြိုးပြည်နိုင်ငံတွေပြောရစိုးကွေးရှိတဲ့အဲ့လိုနဲ့အပြန်ဖြစ်လာမယ်ပေါ့နော်အဲ့လိုဟိုကွန်ပျူတာနိုင်ငံကြီးရဲ့အင်အားစုကြီးတဲ့အဓိပ္ပာယ်လည်းပေါက်တာပေါ့နော်အဲတကယ်တမ်းကမြန်မာနိုင်ငံတစ်ခုလုံးတစ်ခုလေးတည်းမကဘူးအာဆီယံနိုင်ငံတွေအားလုံးကပါဒီအခြေခံဆောက်အုံတွေချက်ပြီးရှိနေတယ်အဲ့ဒါကိုလောဆယ်မှာအလဝါဘင်လူ ADB လို့ဖြည့်ဆည်းနိုင်တဲ့အသေးဝါဖြည့်ဆည်းနိုင်တဲ့အခြေအနေမရှိဘူးအဲ့ဒါကြောင့်မို့သူကဒီကွက်လက်ကိုဝင်ပြီးဖြည့်ဆည်းမယ်ဆိုတဲ့သဘောပေါ့အဲ့သူကအဲ့လိုလုပ်လိုက်တဲ့ခါကျတော့ဟိုဘက်က ADB ကိုနော်ဒီ World Bank ကလည်းပို့ပြီးတော့လှုပ်ရှားလာတာတွေ့ရတယ်။ဥပမာ ADB မှာဆိုဂျပန်ကဟိုဒီကိစ္စအတွက်ထပ်ပြီးထည့်လာတာမျိုးလေးတွေတွေ့ရပါတယ်
။အာရှအခြေခံအဆောက်အအုံရင်းနှီးမြှုပ်နှံမှုဘဏ်မှာအဖွဲ့ဝင်နိုင်ငံတွေအဖြစ်ပါဝင်ဖို့နိုင်ငံပေါင်း58နိုင်ငံတို့ကသဘောတူထားပြီးမြဲတင်းနှင်းလာနေသဘောတူလက်မှတ်ရေးထိုးတာမှာတော့မြန်မာပါဝင်နိုင်ငံပေါင်း50တို့ကပဲလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါလေ။ ပြည်တွင်းမှာသဘောတူညီချက်မရသေးတာကြောင့်လက်မှတ်မထိုးနိုင်သေးတဲ့နိုင်ငံ9နိုင်ငံတို့ထဲမှာတော့ထိုင်း၊မလေးရှားနဲ့ဖိလစ်ပိုင်နိုင်ငံတို့လည်းပါဝင်ပါတယ်။အမေရိကန်နဲ့ဂျပန်တို့ကလည်းတရုတ်တို့ရဲ့ AIIB ဗန်မှာပါဝင်တာမရှိသေးပါဘူး။တရုတ်တို့ကတော့နောက်ထပ်အဖွဲ့ဝင်မဲ့နိုင်ငံတွေအတွက်တကားဖွင့်ထားစေဖြစ်တယ်လို့ပြောဆိုပါတယ်ရှင်။